NC စပြီးတော့လုတ်တရသွားခြင်းနဲ့လမ်းကြောင်းပုံစံတော့မတူဘူး UDS စသွားခြင်းနဲ့လမ်းကြောင်းကသူတို့ကတစ်ပြင်းနေအစင်းလက်မှတ်ထိုးမယ်နဲ့ပြည်အောင်စုအစင်းလက်မှတ်ထိုးမယ်တတိယပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးလွှတ်တော်ဆင့်ဆုံးပြတ်မယ်နော်အဲ့ဒါပြီးလို့ရှိရင်သူကနိုင်ငံစင်နူရဲ့ဆက်သွားမယ်ဆိုတော့ဒီပြစ်ခတ်ရဆဲပြီးနိုင်ငံစင်နူရဲ့သွားမယ်ကျန်တဲ့ဘာအကန့်အသတ်မခံဘူးဆိုတဲ့ဘက်ကသွားတာအဲ့တော့ NC မှာကြတော့ပါတဲ့အချက်လက်တွေကအကန့်အသတ်ရှိတယ်လို့တချို့ကဒီတိုင်းလာလက်နက်အချို့ကယူဆကြတယ်အဲ့ဒီအခြေခံပုံမှာဒီလိုကိုယ်လွတ်မှုဖြစ်လာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကွန်သူရင်းရောဘယ်လိုမြင်ပါလဲဒီကိုယ်လွတ်မှုခုကို
ဟုတ်ကဲ့ခုနပြောသလိုဆိုလို့ရှိရင်အုပ်စုက3စုလောက်ကျွေးသလိုတောင်ဖြစ်တယ်လို့ထင်ပါတယ် NCE လက်မှတ်ရေးထိုးဖို့ကဆွေးနွေးခဲ့တဲ့ NCCG ဆိုတဲ့အဖွဲ့မှာ16ဖွဲ့ပါပါတယ်တစ်ဖွဲ့လောက်ကပဲ10ဖွဲ့ကလက်မှတ်ထိုးတယ်10ဖွဲ့ကလက်မှတ်မထိုးဘူးပေါ့နော်ကျောင်းအိမ်နေသားမှာ signatory non signatory ရောလက်မှတ်ထိုးတဲ့ဒီနဲ့လက်မှတ်မထိုးတဲ့ဒီကြားတဲ့ဘာခေါ်မလဲသွေးခွဲအုပ်ချုပ်ရေးပုံစံများဖြစ်လာသလားပေါ့နော်ဒါမျိုးလည်းစိုးရိမ်မှုရှိပါတယ်အဲ့တော့နောက်တစ်ချက်ကကြတော့ UWSC ရဲ့ပါဝင်ပေါ့မြောက်ပိုင်းမှာငကူတွေကလည်းဒီကျွန်တော်တို့16ဖွဲ့ဆွေးနွေးတဲ့မှာပါတဲ့ဟို NRT ရဲ့အုပ်စုတွေလည်းရှိပါတယ်ဆိုတော့ဒီဘူးကပြောမယ်ဆိုရင်တော့ကျွန်တော်မြင်တာ3ဘွဲ့လောက်တောင်ကျွေးသလားလို့အနေထားဖြစ်သွားတယ်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလို3ဘွဲ့ကျွေးနေရဆိုရင်အခုမကြခင်ကျင်းပလာမယ်လို့စီစဉ်နေရတဲ့ဒုတိယအကြိမ်မြောက်21ရာစုပင်လုံးအဲ့ဒီစီဝေးရောဘယ်လောက်ထိဖြောင်းဖြောင်းတန်တန်ဖြစ်လာနိုင်ပါလဲအကောင်သူရဲ့နေဆက်သုံးသက်ပါအောင
်ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီဒုတိယဆွေးနွေးပွဲပေါ့နော်ခုနကဒီအစိုးရဘက်ကဘယ်လို view ဟာမျိုးနဲ့ဟိုကြွားကျင်တယ်လဲဆိုရင်ဟာနဲ့ပတ်သက်လို့ကျွန်တော်တို့သိချရှင်းရှင်းလင်းလင်းမရှိဘူးလားအဲ့တော့ကျွန်တော်တို့သိရသလောက်ပုံစံကဒီတလောမှာဟိုခကြီးတွေထွက်တဲ့ခါကျတော့ဒီမှာဆိုင်ပုတ်တွေခြောက်နှက်တာတွေ့ပါတယ်ပြည်နယ်လိုက်အမျိုးသားချင်းဆွေးနွေးပွဲတို့အကြောင်းအရာလိုက်အမျိုးသားချင်းဆွေးနွေးပွဲကိုကြိုဆိုပါကြီးစသဖြင့်ပေါ့ဒီဆိုင်ပုတ်တွေပေါ့နော်ဆိုလိုတာကကျွန်တော်ကိုယ်တိုင်တော့ဒီငင်းငယ်ရေးလုပ်ငန်းစဉ်နဲ့သိပြီးဝေးတဲ့သူမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကြည့်တော့ဒီဆိုင်ပုတ်တွေကတာမန်ပြည်သူလူထုတယောက်အတွက်ကဒါအသိပင်ရှိတယ်ပေါ့နော်ဆိုတဲ့ခါကျတော့ကျွန်တော်မြင်တာဟိုငင်းငယ်ရေးလုပ်ငန်းစဉ်ကသွားတာတော့သွားနေတယ်ဒါပေမဲ့တနိုင်ငံလုံးသွားချုံတဲ့နေသားလည်းမဟုတ်ဘူးအခုလို့ဆွေးနွေးပွဲတွေကရောတကယ်ဒီနေ့ကျွန်တော်တို့ကြုံတွေ့နေရတဲ့လည်းငင်းပြဿနာတွေကိုဆွေးနွေးနေကြတာလားပေါ့ဟိုအဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်အနေနဲ့ကတော့တော်တော်မရှင်းမလင်းဖြစ်လာတယ်လို့ထင်ပါတယ်အဲ့တော့ဒါမဲ့21ပြည်လုံးမှာလည်းဒီဆွေးနွေးပွဲရလဒ်တွေကိုပေါင်းစုံပြီးတော့ချုပ်လိုက်ရင်နောက်ရှိ့အနာဂတ်ကိုဆက်ပယ်သွားနိုင်တဲ့ရလဒ်တွေထွက်လာမှာလားဒါမှမဟုတ်လို့ရှိရင်တပိုင်းတစားနဲ့ဟိုမပြီးသေးတဲ့ရလဒ်တွေပဲဖြစ်မလားပေါ့နော်ဆိုတော့ဒါတွေကမေးခွန်းထုတ်ချင်ရှိပါတယ
်ဟုတ်ကဲ့သူနိုင်ငံကောင်းကောင်းတွေအကြီးအကဲတွေဒေါန်ဆန်းစုကြည်တို့သမရတို့အကောက်ဝေးဦးစီးချုပ်တို့ကတော့ဒီ2019မှာညီညာရေးရအောင်ဘယ်လိုကြိုးစားဆောင်ရွက်မယ်ဘာညာဆီတော့အချက်လက်တော့မပါဘူးပါဗျာစကားလုံးအဖြစ်နဲ့တော့ပြောနေကြတာတွေ့ရပါတယ်ဘလောက်များအလားအလာရှိနေပါသလဲဥပမာဆိုဆက်ပြောပါခင်ဗျာ
ပြဿနာကျွန်တော်တို့ပထမအကြိမ်ညီလာခံတော့ကျွန်တော်တို့ကအလုံးကကြိုးစားပါတယ်ကြိုးစားရဲဆိုတာဒီညီငယ်ညီလာခံစုရိပွဲမှာအလုံးပါဝင်ရေးကိုဥတည်မဲ့အရေးအယောင်ပေါ့လက္ခဏာတွေ့လို့ကျွန်တော်တို့ကကြိုးစားတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ပထမအကြိမ်ညီလာခံပြီးတော့မှအလုံးပါဝင်ရေးကိုလက်တွေ့အခုတည်းကမလုပ်နိုင်တဲ့ဒီမလုံနိုင်ဘူးဆိုလို့ရှိရင်တနိုင်ငံလုံးပြစ်ခတ်ရဆဲကြီးဖြစ်လာမှာမဟုတ်သေးဘူးအဲ့ဒါပြင်ငင်းငယ်ညီလာခံမှာလဲဒီလက်ထက်ပြစ်ခတ်မှာပါနေတဲ့အဖွဲ့အားလုံးရောနောက်တန်းသားနိုင်ငံရေးပါတီရောပါနိုင်မှာမဟုတ်သေးဘူးဆိုရင်ကျွန်တော်ကရလကောင်မရနိုင်အားလုံးမပါဝင်မဲ့ကြံစည်မှာဖြေရှင်းနိုင်အဲ့တော့အားလုံးပါဝင်ရဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်အဓိကစဉ်းစားတဲ့တယ်ဒါကြောင့်မလို့ဒီတနစ်လာတဲ့မှာဖြစ်ခဲ့တဲ့ NCA နဲ့ပတ်သက်တဲ့ကောင်းတာဆိုးတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြန် review လုပ်တဲ့လို့ကျွန်တော်တော့မြင်ပါတယ်
အဲ့အခုဒုတိယအကြိမ်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးတော့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုမဖြစ်လာနိုင်ဘူးလားခင်ဗျာဒီဆွေးနွေးပွဲဟာ
လောလောဆယ်တော့ခဲရင်လေလောလောဆယ်ခဲရင်လေဆိုတာတိ NCA ထိုးပြီးသားအဖွဲ့တွေမှာတော့မအမျိုးသားချင်းဆွေးနွေးပွဲမလုပ်ရသေးဘူးဗျာဒီ NCA လက်မှတ်ထိုးတာ AABD တခိုင်မှာအမျိုးသားချင်းဆွေးနွေးခွင့်ကိုလည်းခွင့်ပြုသေးဘူးတော့ ASEAN ဆက်ကတော့ခွင့်ပြုတဲ့နေရာကိစ္စနဲ့ပတ်သက်ပြီးတော့ဒါနှိမ့်နိုင်နေလို့မလုပ်ရသေးဘူးနော်အဲ့လိုအနေထားရှိတယ်နောက်ပြီးတော့ကြံတဲ့အဖွဲ့တွေရောတော့ဆယ်ဒီအမျိုးသားဆင်ဆွေးနွေးပွဲကိုပြောနေနိုင်ငံရေးဆွေးနွေးပွဲပေါင်းပြည့်တော့အကန့်အသတ်ရှိတယ်အဲပြီးခဲ့တဲ့ကြံရသားကိုကျေလက်လူငယ်အနေမှာဒေါန်စားစုကြီးပြောသွားတာတစ်ခုရှိပါတယ်ဘာလဲဆိုတော့လက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူ့ဆင့်နဲ့သူပေါင်းဝင်ရအောင်သူဖိတ်ခေါ်မယ်လို့ဆိုတယ်ဒါနဲ့ဟိုဘက်ကလည်းကိုယ်စလဲနေနဲ့မတက်ရင်မတက်ဘူးနားထောင်တက်ကြတော့မတက်နိုင်ဘူးလို့ညင်းထားတဲ့အခါမှာတော့အကန့်အသတ်ရှိတယ်အဲ့တော့အားလုံးမပါဝင်သေးရင်တော့တနင်္ဂနွေလို့ပြစ်ခတ်ရစေရင်းနဲ့အလားလာမှာတော့ကောင်းလာလိမ့်မယ်ဆိုတာကျွန်တော်ညှို့လင်းလို့ရမှာမဟုတ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်တစ်ခုဆွေးနွေးချင်တာကတော့ပြပပယောဂါဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကပြည်တွင်းစစ်ဖြစ်လာခဲ့ပြီးတော့ကလတရှိဖြစ်ရတဲ့အကြောင်းရင်းဟာ ဒီဘပယောဂါတွေပါဝင်နေလို့ဖြစ်တယ်ဆိုရလည်းပဲနှစ်ပေါင်းများစွာသုံးသပ်သူတွေကပြောခဲ့ကြပါတယ်အခုအခါမှာလည်းပဲအကျဉ်းချင်းကျွန်တော်ဆောရောပြောခဲ့သူဒီ UWSA ကဦးဆောင်ပြီးတင်တယ်ဆိုတော့ line နဲ့ MCA line ဆိုတာတွေ့ရပါတယ် UWSA နောက်မှာတရုတ်စီနေတဲ့အဲ့ဒီတို့ကြောင့်တရုတ်ကဝင်ရောက် challenge တွေသဘောဖြစ်တယ်ဆိုပြီးတော့လည်းတွေ့ရပါတယ်အဲ့ဒီကြောင့်ကွန်တူနင်းဘယ်လိုပြောလို့ပါလဲကွန်တူနင်းတော့အဲ့လိုမြင်မိပါလားခင်ဗျာ
โอเคโอ้အစောပိုင်းเนี่ยပေါ့เนาะဒီတရုတ်ပြည်ရဲ့ဟိုဝင်ရောက်ဆက်ဖက်မှုရှိရဆိုရဲဟာမျိုးဒါဟိုသုံးသပ်ကြတာလည်းရှိပါတယ်ကျွန်တော်မြင်တာကတော့ကျွန်တော်တို့အဓိကဒီကိုယ်ပြည်တွင်းထဲမှာဟိုအမြင်ရှိလို့ရင်းအောင်လဲဆိုတာမျိုးပေါ့เนาะဒီပါဆက်ဖက်မှုဆိုတာလည်းဒါကြောင့်ဖြစ်လာနေတာဆိုတာမျိုးကျွန်တော်မြင်ပါတယ်အဲ့တော့နောက်တစ်ခုကကျတော့တစ်ခါတလေကျတော့ငင်းငိုင်းရေးကိစ္စကကျွန်တော်တို့ကိုယ်တိုင်ပေါ့เนาะကျွန်တော်တို့ပြည်တွင်းမှာပဲဆောင်ရွက်လို့မပြီးဘူးဆိုလို့ရှိရင်နောက်ပြဆုံးကျတော့နိုင်ငံတကာဘက်ကငွေကြေးကူညီတို့အကြံဉာဏ်ကူညီစသဖြင့်ဟိုဒါတွေယူလာတဲ့အပိုင်းတွေရှိပါတယ်ဆိုတော့ဟိုခုနပြောတဲ့ဟိုပြီးပကနေရွှတ်ဖက်မှုပေါ့နော်ဒါကျွန်တော်တင်တယ်တော့ဒစိမ့်ဒီပိုင်းမှာမှန်မယ်လို့ထင်ပါတယ
်နောက်တစ်ခုတစ်ဆက်ထဲမေးချင်ပါတယ်တရုတ်က GWS နောက်မှာဆွတ်ဖက်တယ်လို့ပဲဒီဘက်ကအပိုင်းမှာလည်းပဲအနောက်နိုင်ငံတွေအမေရိကန်အပါဝင်အကူအညီပေးထားတာတွေ့ရပါတယ်ဆိုတော့တနည်းအားဖြင့်တစ်ဖက်ကအမေရိကန် EU ရောပါဝင်တဲ့ဘက်နဲ့ဟိုဘက်ကတရုတ်ပါတဲ့ဘက်ဒီညီညာရေးကိစ္စမှာလည်းပဲအကြမ်းဖက်ဖြစ်နေတာတွေ့ရပါတယ်ကွန်ဖူရင်းနဲ့ဆက်ပြောပါဦး
ဟုတ်ဒီအနောက်နိုင်ငံဘက်ကကုလသမဂ္ဂအခု GPF လို့ခေါ်တဲ့ဒီ Joint Peace Fund ပေါ့ရာဒီနိုင်ငံတကာကစုဖွဲ့ထားတဲ့ဟိုရာမုံမှုရှိပါတယ်ဆိုတော့အဲ့ဒါကလည်းသူတို့အခုဒီပေးရင်နိုင်ပေးလို့ရတာမဟုတ်ပဲတဲ့အခုအစိုးရသမ္မတရုံးပေါ့ဆိုတော့ဒီရဲ့ခွင့်ပြုချက်တွေယူရတာတွေရှိပါတယ်အဲ့တော့တစ်ဖက်မှာကျတော့လေခုနပြောတဲ့တရုတ်ပြည်ဘက်ကအခုကြီးတွေလည်းရှိပါတယ်နောက်အခုကြီးရာစုကကျွန်တော်တို့တွေ့လာတော့လူသားချင်းစာနာမှုအခုကြီးပါတယ်နောက်တစ်ခါဒီပညာပိုင်းပေါ့နော်ဒီဆွေးနွေးပွဲတွေကိုဘယ်လိုအောင်မြင်အောင်မှာပြူဆွဲကြမလဲဆိုတာမျိုးလုပ်ကြပါတယ်ကျော်တော့ဒါရီယာကိုပြောမယ်ဆိုရင်တော့ဒီအဖွဲ့တွေကိုလက်နဲ့အတောင့်တင်းလာအောင်ဒီအဖွဲ့တွေကိုစစ်ဒီပါကောင်းလေတိုက်ပွဲဖြစ်လာအောင်ဆိုတဲ့သဘောမျိုးတည်းဆိုင်ကြံတဲ့ဘက်ကပြည်နယ်အောင်ပတ်မှုမှုမျိုးကပုံများတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒီပအကူအညီတွေပေးနေတာကိုအောင်သူငင်းကတော့စာနာမှုအထောက်ပံ့တွေလို့ဆုံးသက်တယ်နိုင်ငံရေးဩဇာလွှမ်းမိုးခြင်းနဲ့ဆန္ဒရှိတယ်လို့ကျွန်တော်မပြောနိုင်ဘူးလားခင်ဗျာကောင်မဆို
အဲအဲ့ဒါကသဘောယိုးနဲ့ကူလာလို့လည်းပြောလို့ရပါတယ်နိုင်ငံရေးဥပဒေဆွာမှုကျင်တယ်လို့ကူရင်လည်းပြောလို့ရတယ်ဒီအခုချိန်ကတော့ကဘာကြီးကရွာကြီးဖြစ်နေတော့အကုန်လုံးပတ်သက်ဆက်နွယ်မှုကတော့ရှိနေမှာပဲခင်ဗျအဓိကတော့ကကိုအောင်သူငင်းပြောတဲ့အထင်းမှာပါတယ်အမြင်ရှိလို့ရင်းမှာဖြစ်တဲ့ကြောင့်ဒီအမြင်ကိုဘယ်လိုဖျောက်မယ်ဆိုတော့ကိုကပိုရေးကြီးတယ်ဗျနော်လောလောဆယ်မှာငငယ်ကြီးဆွေးနွေးပွဲမှာအောက်ဘက်ပါဝင်နိုင်သေးတာဘာအချက်ကြောင့်လဲဆိုတာပဲကျွန်တော်တို့ကရေးကြီးတယ်နိုင်ငံကတော့သူ့အကျိုးစီးပွားပေါ်မှာအမေရိကန်ပဲဖြစ်ဖြစ်အနောက်အစုပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်သူ့အကျိုးစီးပွားအခြေခံပေါ်မှာပါဝင်ပတ်သက်မှုကတော့ရှိနေမှာပဲဘလို့ပါဝင်ပတ်သက်မှုရှိနေလေကိုကကိုကံအကောင်းမှုလိုတာအချက်ကိုပြဿနာကိုရှင်းနိုင်မှုလိုတာအဓိကချက်လို့ကျွန်တော်မြင်ပါတယ
်အငြင်းကြီးလို့ရင်းအောင်လဲဆိုတော့တကယ်တမ်းနှစ်ဖက်အပြိုင်ဆိုင်ဖြစ်လာကြရင်ဒီကနေ့ကမြန်မာနိုင်ငံရဲ့ပထဝီနိုင်ငံရေးအရေးပါမှုကလည်းပူစီနှံရောက်လာလို့ထင်ပါတယ်အစ်တော်အချမ်းမှာအမေရိကန်ကိုထော်လကန်လန်းလုတဲ့ဖိလစ်ပိုင်လိုနိုင်ငံမျိုးတွေလည်းရှိလာတယ်ဆိုတော့ဒီဘက်ကိုသူတို့ကလည်းပုံဝင်ရင်ရမှာပဲတရုတ်ကလည်းထွန်းနီလောင်းသူတို့ကစဉ်းစားလာမယ်ဆိုတော့ဒီအန်ဒီယေကိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမတွေးမိရလို့လားကျွန်တော်စဉ်းစားမိတာဒီလိုဖြစ်လာရင်ရင်းအောင်လာမယ်ဒီတိပပြောရတွေပါလာရင်ဖြစ်ချင်းရပူခက်မယ်ဆိုတော့ဒီပုဂ္ဂိုလ်တွေမစဉ်းစားမိဘူးလားကောင်းသူချင
်းဟုတ်ကဲ့ဟိုကျွန်တော်အမြင်ပေါ့နော်အမြင်မှာကြတော့ဒီဥမာတမ်မတော်ဘက်ကကြတော့လေသူ့ရဲ့ဗာခေါမလဲဟိုလုံခြုံရေးအတွက်ပေါ့နော်ကာကွယ်ရေးအတွက်သူ့ရဲ့ဟိုစဉ်းစားရတဲ့ဒီဟာမျိုးရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်ကငင်းငင်းရေးဆွေးနွေးပွဲမှာကြတော့သူတို့ကအဓိကအပြင်အချက်၆ချက်ကိုပဲဟိုစုပ်ကိုင်နေတယ်ပေါ့နော်ကြောင်းလေပြင်လေမရှိဘူးလို့တော့ကျွန်တော်မြင်တယ်ခင်ဗျာဆိုတော့တစ်ဖက်မှာကြတော့လေအခုလက်ရှိအစိုးရရဲ့ငင်းငင်းရေးကော်မရှင်ပေါ့ငင်းငင်းရေးကော်မရှင်ကြတော့သူ့ရဲ့ဟိုဒီအခုဖော်ဆောင်နေတဲ့မဟာဗျူဟာကဘာလဲပေါ့ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အခုချိန်ကြီးကျွန်တော်မြင်တာအလုတ်ဖြစ်သလားမဖြစ်သလားပေါ့နော်ဆိုတော့အဲ့ဒါပတ်သက်လို့ခုနဥမ္မောင်ဆွေးဆွေးနေသလိုပဲပြန်ပြီးတော့ဟိုသုံးသပ်ရမယ့်အချိန်ဖြစ်နေပြီလို့ကျွန်တော်ထင်တယ်။အ
ဲ့တော့ဥမ္မောင်ဆိုးသဘောထားပြောပါဦးဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဒီပြပပယောဂါတွေရှိနေဆိုတဲ့အန္တရာယ်ကိုဦးစားမပေးဘဲနဲ့အချင်းချင်းညီညွတ်အောင်မလုပ်နိုင်ကြဘူးလို့ထင်ပါလေခင်ဗျာ
။ကျွန်တော်မြင်တာတော့ပထမတစ်ချက်ကဒီအနှစ်80ကျော်ကြာတဲ့ပြည်ရင်းစစ်ကဲအဖက်နဲ့တစ်ဖက်နဲ့နာကြီးမုန်းပြီးမှုကကြီးရလဲပါတယ်ဗျ။နောက်တစ်ခုကလောလောဆယ်2017နောက်ပိုင်းစစ်ပွဲတွေပြင်းထန်ပြီးတော့အကြဆုံးများတဲ့ကိစ္စတွေမှာအဲဖြေလျော့မှုမလုပ်နိုင်တာလည်းပါတယ်အဲ့မှာပိုးပြီးယုံကြည်မှုကင်းမဲ့သွားတဲ့အခါပိုးတင်းမာနေတာလည်းပါပါတယ်ကျွန်တော်ကမြင်ရတော့ဗျာစိုးရမဲ့တက်မလို့အနေနဲ့အပြစ်ခက်ရဆဲကျင်ညာပြီးတော့ငင်းငင်းဆွနေပဲခေါ်လိုက်စေချင်တာပါပဲအဲ့ဒါဆိုရင်ပြဿနာတော်တော်များများပြေလည်သွားနိုင်တယ်လို့ယူဆတယ်
အဲ့လိုမရက်ပဲနဲ့တိုက်နေလို့ရှိရင်ကျွန်တော်ကပြဿနာမပြေလည်ဘူးဗျာယုံကြည်မှုကပို့ဖို့တရားဝင်ကြမှာတန်လျာပို့ဖို့များလာတယ်အစိုးရနဲ့တမန်တော်ဘက်ကနေတစ်ဖက်ကအပြစ်ခတ်ရဆဲကြီးညာကြီးငင်းခေါ်တာဘုံနေလက်ထက်ကလည်းကျွန်တော်ထင်တယ်နှစ်ကျင်လောက်လုခဲ့ဘူးတဲ့ထင်ပါတယ
်ဟုတ်ကောင်းသူချင်းကဘယ်လိုသဘောဘယ်လိုလုတ်ကျင်ဖြစ်ဉာဏ်ကြီးဖြစ်စဉ်ရှိကိုထိုးဖောက်သွားနိုင်မလို့ထင်ပါလဲ
ကျွန်တော်မြင်လာတော့ဖော်မယ်လို့ခေါ်တဲ့ဒီတည်ရင်ဝင်ဆွေးနွေးပွဲရဲ့ဆိုရင်ဟိုတည်ရင်ဝင်မဟုတ်တဲ့ကျွန်တော်တို့အပြန်အလှန်စကားပြောတာဆိုတာတွားတာလာတာပေါ့ဆိုတော့ဒါမျိုးတွေကပိုရှိဖို့လိုတယ်လို့ထင်ပါတယ်အဲ့တော့နောက်တစ်ခါကျတော့ဒီငင်းညာရေးလုပ်ငန်းစဉ်ရဲ့အပြင်ဘက်မှာလည်းအစိုးရကလုပ်နိုင်တဲ့လုပ်ငန်းတွေရှိတယ်လို့ကျွန်တော်ထင်တယ်ဥပမာအဖြစ်ဆိုလို့ရှိရင်တော့တချို့နိုင်ငံမှာခေါ်ပါတယ်ဟို ethnic equality strategy ပေါ့တိုင်းရင်းသားတွေကြားထဲမှာဓာတ်လူညီညာရေးအတွက်ဟိုဘာခေါ်မလဲမဟာဗျူဟာဆိုတဲ့အမျိုးပေါ့ဆိုတော့ဒါမျိုးကျတော့ကျွန်တော်ထင်တယ်အခုလက်ရှိကျွန်တော်တို့တိုင်းရင်းသားရဲ့ရေးရဝန်ကြီးအဖြစ်ခံလာတော့ဒီဝန်ကြီးဌာနကနေပြီးတော့ဒီလိုကိစ္စမျိုးတွေလုပ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒါတွေကတစ်ပြိုင်တည်းလုပ်ရမယ့်ကိစ္စလို့ထင်ပါတယ်